Hello.
မိုင်ကျွန်တော်ခင်မောင်ဆိုးပါနေကောင်းရလားမ
Okay နေကောင်းပါလေခင်မောင်ဆိုးနေကောင်းရလား
ကောင်းပါတယ်မိုင်မိုင်ရွှေပြည်သားစက်မှုဆောင်မှာဖေဖော်ဝါရီလ20ရက်နေ့ကစာနာပြအလုသမားတွေနဲ့ရဲတပ်ဖွဲ့ပြစ်ဘက်ကဖြစ်ခဲ့ပါတယ်ခင်ဗျာရဲတပ်ဖွဲ့ကအလုသမားတွေကိုအပြစ်တင်တယ်လို့အလုသမားတွေကလည်းသူတို့ကိုရဲကအကြမ်းဖက်ဖြိုခွဲခဲ့တယ်လို့ပြောပါတယ်အဲ့ဒီပြဿနာကိုအမာရောဘယ်လိုများမြင်ပါကြပါသလဲခင်ဗျာ
ဟုတ်ပါတော့ဒီအခုကမန်းလိုနိုင်ငံမှာအဲ့လိုသွေးနေပြီးဖြည့်ရှင်းနေရင်ကျမှုကအခုလည်းဒီအမတာအားနေတယ်ဆိုတာခက်ခက်ပြောပါတယ်တကယ်ပဲဒီမိုကရေစီစနစ်ကိုတွားကျင်နေဆိုရင်သွေးနေပြီးဖြည့်ရှင်းတဲ့ညီလာကိုသုံးဟောအရေးကြီးတယ်အဲ့ဒါအထက်ဆုံးကနေစပြီးတော့လုပ်ရမှာပဲ
ဟုတ်ကဲ့ခင်ဗျရွှေပြည်သားအလုသမားတွေကတလောက်ကိုလောက်ခဝင်ဝင်အနည်းဆုံး33,000လိုအပ်ပါတယ်ဆိုပြီးအလုသမားဝင်ကြီးကိုဒီအပိုင်းတင်ပြခဲ့ပါတယ်ခင်ဗျအဲ့ဒီဝင်ငွေပမာဏဟာတကယ်လိုအပ်တဲ့ပမာဏလို့အမထင်ပါသလားခင်ဗ
ျ33,000ဆိုတာလုံးလုံးကျွန်းကျွန်းတောင်းနေလို့တော့မပြောနိုင်ပါဘူးအထူးဖြင့်ရန်ကုန်မှာနေရဆိုရင်ရန်ကုန်မှာနေပြီးတော့အဲ့ဒါမိသားစု4ယောက်အတွက်ဆိုရင်ဒါလုံးကျွန်းနေလို့တော့မပြောနိုင်ဘူးလို့ဘုံမှာတော့ဒီလိုပဲသုံးသက်တယ်ဒါပေမဲ့တခြားဘာတွေပြေးလဲဆိုတော့မသိဘူးပေါ့နော
်ဟုတ်ကဲ့ဒါသူတို့
ကအပြင်တခြားသူတို့ဘာတွေရလဲပါလဲဆိုတော့မသိဘူးပေါ့
ဟုတ်ကဲ့အမဒါတော့သူတို့ကဆိုလို့ဒါအလုတ္တမတယောက်ရဲ့လကအနေနဲ့ပြောတာပေါ့လေဒီညမှာမှကျွန်တော်တခုတတိထားမိတာမြန်မာပြည်ကဆက်ယုံနေရအထူးသဖြင့်နိုင်ငံခြားသားတွေလာဖွင့်တဲ့ဆက်ယုံဒီမှာသူတို့ကရတာတသိန်းလောက်ရကြတယ်တသိန်းကျော်တာလည်းရှိမှာပေါ့လေဒါပေမဲ့တကယ်တမ်းအခြေခံလစာလေးကသူတို့က4,000-5,000လောက်ပေးထားပြီးတော့အဲ့ဒီ over time လို့ပြည့်ရမရှိအလုတ်ဆင်းကားလို့ဒါတွေပေါင်းပြီးတော့မှရတာတကယ်အခြေခံ40-50လစာမဟုတ်ဘူးမဟ
ုတ်တယ်ဒီပြင်လဲဟိုမှနားလဲသလားတော့တချို့ဆက်ယူနေမှာဆိုလို့ရှိရင်အလုတ်ပြက်လို့ရှိရင်ဖြတ်ထားလို့ဒါမှမဟုတ်နည်းနည်းဟိုပစ္စည်းတွေပါလေပေါ့နော်အလုတ်ထားကင်တာမှားလို့နည်းနည်းပျက်စီးလိုက်ပါရှင်ဖြတ်ထားလို့ဟာဆိုလို့ရှိရင်ဟိုတော်တော်များတယ်လို့ပြောတယ်အဲ့တော့အားလုံးတွက်လိုက်မယ်ဆိုရင်အလုတ်သမားတွေရဲ့အခြေအနေကတော့မကောင်းဘူးဆိုတဲ့သဘောပေါ့
ဟုတ်ကဲ့
ဆိုတော့ရတဲ့ဟိုကိုအခြေပေါ့နော်ရဖို့ဆိုတာလေတော်တော်လုပ်ယူရတယ်ဒါပေမဲ့ပြန်ပြီးဖြတ်တဲ့ဟာဆိုတော့ခက်လွယ်လွယ်နဲ့ဖြတ်လိုက်တဲ့သဘောပဲဆက်ယုံတိုင်းတော့မဟုတ်ဘူးပေါ့နော်တချို့ဆက်ယုံနေမှာတော့အဲ့လိုရှိတယ်လို့နားလဲတယ
်ဟုတ်ကဲ့ဒီရွှေပြည်သားဆက်ယုံကိစ္စဖြစ်နေတာကြာပြီခင်ဗျအဲ့တော့အလုတ်သမားဝန်ကြီးဌာနညှိပေးတယ်ဆိုပဲနောက်ဆုံးမှအလုတ်ရှင်ဘက်ကပြောတဲ့စကားကလွှမ်းနေတယ်အလုတ်သမားတွေကမဖြစ်နိုင်တဲ့လစာတိုးတောက်နေဆိုတော့တကယ်တော့ခုအတိုင်းဆိုရင်အလုတ်သမားတွေဝန်ကြီးတင်ပြတဲ့တသိန်း3,000လူတစ်ယောက်အတွက်လိုအပ်တယ်ဆိုတာရန်ကုန်စားဝတ်နေရအဖြစ်အမအပါဝင်အားလုံးကသိနေကြတာပဲဒါမျိုးမှအလုတ်သမားတွေဘက်ကအစိုးရအနေနဲ့ခိုင်ခံမှန်မှန်ယက်တီပြောဖို့မလိုဘူးလားခင်ဗျာ
အစိုးရဆိုတာမှန်တဲ့ဘက်ကယက်တီရမှာလေအဲ့ဒီဟာကအရေးကြီးဆုံးပဲဟိုဘယ်ဘက်ကိုပဲဖြစ်ဖြစ်လေးတာတဲ့ဘက်ကိုမှလို့လေးတာတယ်ဆိုအမျိုးမျိုးပုံစံအမျိုးမျိုးနဲ့လေးတာနိုင်တာပေါ့နော်လေးတာတဲ့ဘက်ကိုယက်တီတယ်ဆိုတဲ့ဟာမျိုးကတော့မဖြစ်သင့်ဘူးပေါ့
ဟုတ်ကဲ့အခုပလိတ်ချီမြင်တဲ့အထက်ဆက်ရုံမှာလည်းအလုတ်သမားတွေတပိတ်မောက်တာနှစ်လရှိသွားပါပြီခင်ဗျာအလုတ်သမားနှစ်ဦးတောင်ပြည့်ခဲ့တဲ့ဂျပန်ရဲ့ကြားမကြီးချို့တယ်ပြီးအသက်ဆုံးမသွားပါတယ်အမတကယ်တော့လမ်းပေါ်မှာနေရောညပါထိုင်ပြီးဆန္ဒပြတဲ့လူတွေဒုက္ခဆင်းရဲဆိုတာလမ်းမပေါ်မှာနေရောညပါတကယ်နေဘူးသူဒီမှာသိပါတယ်ခင်ဗျာအခုလိုဆန္ဒပြအလုပ်သမားတွေနဲ့ပတ်သက်ပြီးအမတို့ပါတီဒါမို့လွှတ်တော်ဒါမို့အစိုးရရဲ့စာဝဲမှုတွေဟာပြည်စုံရလားဘယ်လိုများယူဆပါသလဲခင်ဗျာ
လွှတ်တော်ကတော့အလုပ်သမားတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပဲရှာကိစ္စနဲ့ပတ်သက်လို့ပဲဖြစ်လွှတ်တော်ရဲ့အဓိကတာဝန်ကတော့ဥပဒေပြုရေးပေါ့နော်မှန်ကန်တဲ့ဥပဒေတွေတကယ်ကိုပြည်သူလူထုလိုအပ်တဲ့ဥပဒေတွေပြုရေးရလွှတ်တော်ရဲ့တာဝန်ပဲဒါပေမဲ့ဒီဥပဒေတွေထိရောက်မှုရှိဖို့ဆိုတာကြတော့နိုင်ငံသားမှာဆိုလို့ရှင်တော့တွတော်ကနေပြီးတော့ဟို oversight responsibility ပေါ့ oversight ဆိုဘယ်လိုပြောမလဲကြီးကြပ်ကိုကဲတယ်ပဲပြောမလားပေါ့နော်အဲ့ဒီတာဝန်ကိုကြတော့အုပ်ချုပ်ရေးပိုင်းဆိုင်ကသိပြီးတော့လက်မခံလက်မခံတဲ့အခါကျတော့တွတော်ကဥပဒေသာပြုလိုက်တယ်ဒီဥပဒေထိရောက်မှုနဲ့ပတ်သက်လို့ကြတော့လုံနိုင်စွမ်းအားအင်တာမိုင်းနေပါတယ
်ဟုတ်ကဲ့မြန်မာပြည်မှာအခုအစိုးရနဲ့လွှတ်တော်ကြားအပြန်အလှန်ဝေဖန်ထောက်ပြနိုင်တဲ့အဆင့်ရောက်လာတာတော့နိုင်ငံရေးရတိုးတက်မှုလို့ကျွန်တော်ယုံပါတယ်ဒါမှမဟုတ်အဲ့ဒီတိုးတက်မှုကနေပြည်သူတွေရဲ့လူနေမှုဘဝမြန်မာရေးကိုကြတော့ထိထိရောက်ရောက်စောင့်ကျင်းပေးနိုင်ခြင်းမတွေ့ရဘူးခင်ဗျအဲ့ဒါဘာကြောင့်လဲခင်ဗ
ျချက်ချင်းတော့မတွေ့ရသေးဘူးဆိုတော့ဒါမှမဟုတ်လုံးဝမရှိဘူးလို့ပြောလို့မရပါဘူးဘာဖြစ်လို့ဆိုတော့တချို့ကိစ္စတွေဥပမာဆိုတော့အာလုံးတည်နေတဲ့လေမြေကိစ္စဒီလေမြေတွေနဲ့ပတ်သက်လို့ဆိုလို့ရှင်လွှတ်တော်ကဘယ်လိုပဲပြောပြောအချုပ်ပိုင်းဆိုင်ရာလုံးမှာပဲဖြစ်တဲ့အခြေအနေရှိတယ်ဆိုပေမဲ့လည်းသူထောက်ပြနိုင်တယ်ဆိုတာကဒါမနှဲပါဘူးအဲ့တော့တချို့နေရာတွေမှာလည်းဖြစ်ပါတယ်ဖြစ်တဲ့လောက်မဖြစ်ဘူးပေါ့နော်လုံးလုံးဝဖြစ်တာနဲ့စာလို့ရှိရင်တော့တိုးတက်တယ်လို့ပဲပြောရမှာပေါ့ခြုံငုံပြောရရင်တော့တိုးတက်တဲ့လောက်မတိုးတက်ဘူးပေါ့
နိုင်ငံတကာငွေကြေးအကူအညီတွေကိုဝန်ကြီးဌာနတွေကအလွဲသုံးစားလုပ်နေတယ်လို့သူကဥအောင်ကိုကပြောပါတယ်အဲ့ဒီကိစ္စကိုအမအောဘယ်လောက်များသိပါသလဲခင်ဗျာ
ဝိညာဉ်ဌာနတစ်ခုချင်းတစ်ခုချင်းကိုလိုက်ပြီးတော့စစ်ဆေးဖို့ဆိုတာဟာလွတ်တော်ကလုပ်လို့လည်းမရဘူးဘဝရောပါတီအနေနဲ့လည်းလုပ်လို့မရဘူးဒါပေမဲ့ဒီလိုကြဲကြဲပြန့်ပြန့်ပြောရဆိုတဲ့ဟာတွေလည်းရှိတယ်နောက်ပြီးတော့တချို့နေရာတွေမှာဆိုလို့ရှိရင်ဆိုပါတော့ဘတ်ဂျက်နဲ့ပတ်သက်လို့တင်ပြတာတွေပါလိမ့်ဆိုရင်တော့ကျမတို့ကိုယ်စားလှယ်တွေကနေပြီးတော့ထောက်ပြတာကိုရှိပါတယ်ဘယ်ဒီမှာချိုးရင်းချက်တွေရှိလဲဆိုတာဝင်လင်းမြင်သာမှုကတော့တော်တော်နည်းပါသေးတယ်ဝင်လင်းမြင်သာမှုနည်းနေစရွေ့တော့ဝင်ကြီးဌာနတွေနဲ့တခြားဟိုအုပ်ချုပ်ရေးပိုင်းဆိုင်ရာလုပ်ငန်းတွေကိုတိတိမိမိကြီးကြပ်ဖို့ဆိုတာတော့လွယ်မှာမဟုတ်ပါဘူ
းဟုတ်ကဲ့ကိုယ်နိုင်ငံကဆင်းရဲလို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကကူညီကြတာကိုငွေပေးတဲ့အဖွဲ့အစည်းတွေကလည်းငါတို့ကပေးရတာပဲဆိုပြီးအသုံးစရိတ်အလွန်အကျွံပြတာမျိုးတွေကျွန်တော်တို့မြင်ရကြရပါတယ်တခါတာဝန်ယူရတဲ့အစိုးရဝင်ကြီးဌာနတွေကလည်းနိုင်ငံခြားကရတာပဲဆိုပြီးအလွဲသုံးစားပြုကြတဲ့ကိစ္စတွေဟာနှစ်ပေါင်းများစွာဖြစ်နေတာပါအမယာအခုမှမဟုတ်ပါဘူး။ဒါမှလည်းအခုအချိန်ထိဆက်ပြီးဖြစ်ပွားနေတာကိုကြည့်မယ်ဆိုရင်ထိထိရောက်ရောက်အရေးကြိုခြင်းမရှိဘူးလို့မပြောနိုင်ဘူးလားခင်ဗျာ
။အဲ့ဒါနောက်ဆုံးကျတော့ပြဿနာကဘာလဲဆိုတော့တာဝန်ယူမှုစိတ်ဓာတ်အင်တာနေတာ။ဒီတာဝန်ယူမှုစိတ်ဓာတ်မရှိသေးရတော့ဒီလူတွေဆက်ဖြစ်နေမှာပဲ။တကယ်ဆိုလို့ရှိလို့ရှိရင်ကိုယ်နိုင်ငံသူနိုင်ငံသားတွေရဲ့အကျိုးကာကွယ်ဖို့ဆိုတာဒီနိုင်ငံရဲ့အစိုးရမှအဓိကတာဝန်ရှိတာပေါ့။နိုင်ငံတကာရဲ့အဖွဲ့အစည်းတွေပဲဖြစ်ဖြစ်နိုင်ငံခြားကပြည်ပရေးလုပ်ငန်းရှင်တွေပဲဖြစ်ဖြစ်အဲ့ဒီဒီပုံကိုယ်ကြီးအဲ့ဒီအဖွဲ့အစည်းတွေနဲ့စာလို့ရှိလို့ရှိရင်ကိုယ်အစိုးရတာဝန်ရှိဆုံးပေါ့ကိုယ်လူမျိုးကိုယ်တိုင်းပြည်အကျိုးကာကွယ်ဖို့ဟာကိုယ်အစိုးရလုပ်ရမယ့်ကိစ္စပဲအဲ့တော့သူတို့ကမလုပ်လို့ငါတို့ကမလုပ်ဘူးဆိုပြီးတော့အထက်ကဒီအစိုးရဌာနတွေကပြောစရာအကြောင်းကတော့လုံးဝတာလက်ခံနိုင်ကြမရှိပါဘူ
းဟုတ်ကဲ့ပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့လက်ရှိအခြေအနေတွေကိုအမဘယ်လိုမြင်ပါသလဲခင်ဗ
ျလက်ရှိအခြေအနေကတော့လွတ်တော်ဘက်ကိုရောက်လာပြီပေါ့လွတ်တော်ကတော့လွတ်တော်ရဲ့ဒီမြစ်စီကံရလုံထုံးလုံမြင့်ရအကောင်းဆုံးဥပဒေတစ်ခုဖြစ်အောင်လို့တော့စ조사မယ်လို့တော့မတော်ကမျှော်လင့်တာပဲမတော်ရဲ့ကိုယ်စားလှယ်တွေကတော့ဒီလိုရည်ရွယ်ချက်နဲ့ပဲဝင်ပါသွားမှာပ
ါဟုတ်ကဲ့ကျွန်တော်သဘောပေါက်တာတော့ចောင်းသားတွေကလည်းသူတို့ရက်တစ်ခုကိုကန့်တတ်ပြီးတော့အဒီအတွင်းဖြစ်စေခြင်းနဲ့တစ်ဖက်ကလွှတ်တော်ဘက်ကပြောတော့လေလုံထုံးလုံမြင့်ရလက်တွေမှာဒီလောက်ကြီးမြန်မြန်စံတာမဖြစ်နိုင်ဘူးဆိုတာတွေရှိတယ်အဲ့ဒီပြဿနာတွေရောဘယ်လိုမြင်လဲမှာ
အရေးကြီးတာဟာနိုင်ငံအတွက်ကောင်းမွန်သင့်တော်ပြီးတော့လက်တွေကျမဲ့ပညာရေးဥပဒေတစ်ခုပေါ်ွားဖို့ပဲဒါကအရေးကြီးဆုံးပဲอยู่ได้อยู่ได้แต่เฉยเนาะอยู่อ่ะมาป่ะจุตตัวก็เลยไม่รู้อะเพเนี่ยเฉยเสียซะอาจารย์เนาะบ่ามาไม่ရှိဘူးตลอดญาเลยตะแกกูနိုင်ငံအတွက်ကောင်းမွန်တင့်တော်ပြီးတော့လက်တွေ့ကြတဲ့ဥပဒေဖြစ်ဖို့တော့จุตตัวมาတာဝန်ရှိတော့အဲ့ဒီတာဝန်ကြေအောင်လို့တော့အချိန်လိုသမျှတော့ယူပြီးတော့လုံးဝမှာ
အဲ့ဒီចောင်းသားအရွယ်ဒီ20ပတ်ဝန်းကျင်ရဲ့တက်ကြွမှုနဲ့နိုင်ငံအုပ်ချုပ်ရေးနားလည်မှုပမာဏကတကယ်နိုင်ငံအုပ်ချုပ်နယ်လူတွေအပိုင်းနဲ့ကြလို့ချင်းတခါကြမတူခင်ဗျဒီလိုအသက်အရွယ်နဲ့အတွေ့အကြုံကွာခြားမှုကြောင့်ဖြစ်တဲ့ပြဿနာတွေကိုကျွန်တော်တို့ဘယ်လိုညှိနှိုင်းဆွေးနွေးဖြေရှာရင်ကောက်မလဲခင်ဗျာ
ဟောတော့အဲ့လိုမျိုးကနေပါဆိုလို့ချင်းအမြဲပဲဖြစ်တခုပဲထွက်ထွက်လာတယ်တာဝန်သိမှုပဲအသက်ဘယ်လောက်ပဲဖြစ်ဖြစ်တာဝန်ဆိုတာသိရမယ်ဥပမာဆိုရင်ကလေးလေးတောင်မှတာဝန်ရှိတယ်လားတက္ကသိုလ်ကျောင်းသားပြောလို့တော့မဟုတ်ပါဘူးမူလတန်းကလေးမှတောင်မှတာဝန်ရှိတယ်ကျောင်းသားဖို့တာဝန်ရှိတယ်ကျောင်းမှာသူတက်နေတော့သင်ယူဖို့တာဝန်ရှိတယ်စသဖြင့်လူတိုင်းလူတိုင်းဟာကိုယ့်ရဲ့တာဝန်သိစိတ်နဲ့တော့ကိုယ်လုပ်ရမှာပဲအဲ့တော့မတို့တက္ကသိုလ်ကျောင်းသားနေပြီဆိုတာမှမြင်တွေ့ဘူးတဲ့အထူးတွေ့ဘူးတဲ့တက္ကသိုလ်ကျောင်းသားတွေဆိုတာအတွေ့အခေါ်မြတ်မှာပို့ပြီးတော့ဘုဟုသုတကျေပြမှုလူတွေဆိုတာတော့ဒါတော့အသက်အရွယ်အချိန်ခါရတော့ရှိကောင်းရှိလိမ့်မယ်ဒါပေမဲ့သူတို့အတွေ့အခေါ်မြတ်မှာတာဝန်သိစိတ်နဲ့လုပ်သွားမယ်ဆိုလို့ရှိရင်တစ်ဖက်စလုံးကပေါ့နော်အစိုးရကိုယ်တိုင်ကတော့တာဝန်သိစိတ်နဲ့လုပ်ပြမှသာရှင်ကျောင်းသားတွေကလည်းတာဝန်သိစိတ်နဲ့ပြန်ပြီးတော့တုံ့ပြန်မှာပေါ့
ဟုတ်ကဲ့ဒီနောက်တစ်ခုဟိုဆော့ဆော့သူကဥက္ကုံပြောတဲ့အာကတိလိုက်စားရေးကိစ္စလေးမှာကျွန်တော်အိန္ဒိချင်းတရုတ်ပြည်မှာဆိုရင်အာကတိလိုက်စားမှုနဲ့ပတ်သက်ပြီးထိတ်တန်းခေါင်းဆောင်တွေကအစားဖမ်းဆီးထောင်ချတာတဲ့အဲသူတို့ပစ္စည်းတွေသိမ်းနေအဲ့လိုအရေးယူတာတွေကိုလည်းအစိုးရမီဒီယာတွေကနေနိုင်ငံတကာဖော်ထုတ်အသိပေးပါတယ်တခြားအိန္ဒိချင်းနိုင်ငံတွေမှာလည်းအလားတူအရေးယူတာတွေကျွန်တော်မကြာခဏကြားရပါတယ်မြန်မာပြည်မှာဒီလိုအရေးယူတာမျိုးမမြင်ရမကြရသေးဘူးခင်ဗျာအထက်ကလွှတ်တော်နဲ့အစိုးရနှစ်ဖွဲ့စလုံးမှာတာဝန်ရှိတာမဟုတ်ဘူးလားခင်ဗျာ
ဟုတ်ပါတယ်လွှတ်တော်ကတော့ဥပဒေရပဲပေါ့နော်လွှတ်တော်သွားပြီးဖမ်းလို့လည်းမရဘူးလေအရေးယူလို့လည်းမရဘူးလွှတ်တော်ကလုံနိုင်တာအဂတိလိုက်စားမှုကိုကာကွယ်မဲ့ဥပဒေတွေအဂတိလိုက်စားမှုကိုထိန်းချုပ်နိုင်မဲ့ဥပဒေတွေအဂတိလိုက်စားမှုနဲ့ပတ်သက်လို့အရေးယူနိုင်တဲ့ဥပဒေတွေဒီလိုဥပဒေပြဋ္ဌာန်းမှုနဲ့ပဲလွှတ်တော်ကလုံနိုင်တယ်နောက်ပြီးတော့မေးခွန်းမေးနိုင်တယ်တကယ်ကြတော့အရေးယူတာအစိုးရပဲအရေးယူနိုင်တယ်အခုဆိုလို့ရှိရင်အဂတိလိုက်စားရေးကော်မရှင်ကအစိုးရနေပြီးတော့ခန့်ထားတဲ့ကော်မရှင်ဖြစ်တယ်။ဒါဥက္ကဋ္ဌဆိုသိတဲ့အတိုင်းပဲနိုင်ငံတကာရဲ့ဒီမိုကရေစီနိုင်ငံတွေရဲ့လုံထုံးလုံးနည်းနဲ့မညီဘူး။ဘာဖြစ်လို့လဲအဂတိလိုက်စားမှုမှာအများဖြင့်ဟိုထိမို့လူဆုံးကအုပ်ချုပ်ရေးပိုင်းဆိုင်ရာပဲ။ပြီးတော့အစိုးရနေခန့်ထားတဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးအဖွဲ့အစည်းဆိုတာဘယ်လောက်လောက်အားကိုးရမလဲဆိုတာဒါမေးခွန်းထုတ်စရာဖြစ်နေတာ။အရေးယူတဲ့ကိစ္စကလည်းနည်းတယ်လို့အရေးယူပုံကလည်း တိတ်ပြီးတော့လေးလေးနဲ့နဲ့မရှိဘူးဆိုတာတွေ့ရပါတယ
်အဲ့တော့အမတို့လှုပ်တော့လဲထောက်ပြတဲ့အလုပ်ပဲလုပ်နိုင်တယ်အစိုးရလည်းလက်တွေ့အကောင့်တွေပေါ်လာမှာကျွန်တော်တို့မမြင်ရမကြောက်ဆိုတော့ဒီပဒနာအဖြေမရှိဘူးလားခင်ဗျာ
ဒါတော့အဖြေတော့ရှိတာပေါ့တစ်ခုစလုံးပေါ့တစ်ခုကတော့အစိုးရပို့ပြီးတော့တာဝန်သိတဲ့အစိုးရလိုတာပေါ့အဲ့ဒါနံပါတ်1ပေါ့နံပါတ်2ကလှုပ်တော့ရဲ့လုပ်ပိုင်권ကိုလည်းပို့ပြီးတော့ပေးဖို့လိုလိမ့်မယ်ထင်တယ်စစောပြောသွားလို့ကြီးကြပ်ကိုကဲရေးပေါ့နော်ဒီမိုကရေစီလှုပ်တော်ဒီမှာဒီတာဝန်ဒီလုပ်ပိုင်권ရှိတယ်ဆိုတာကိုလည်းအပြည့်အမှတ်ပြုပြီးတော့စီမင်းစည်းကမ်းအရလှုပ်ဆောင်နိုင်အောင်လို့ပြုပြင်ဖို့လိုတာပေါ့ခမောစသိတဲ့အတိုင်းပဲဟုတ်အမေရိကန်မှာဆိုလို့ရှိရင်လှုပ်တော်ကော်မတီတွေကအင်တာမဩဇာရှိတယ်အစိုးရဝန်ကြီးတွေတောင်မှလှုပ်တော်ကော်မတီတွေကနေကြားနာမှုလုပ်တယ်ဆိုလို့ရှိရင်သွားရတယ်တပေးပြီးချက်ဖြေရတယ်တော်တော်အလေးထားရတယ်အခုမတော်လွတ်တော်တော့ဒီလိုလုပ်ပိုင်권နေအဖြစ်မရောက်သေးပါဘူ
းဟုတ်ကဲ့ခင်ဗျာဒီမှာတော့မှန်ပါတယ်ဝင်ကြီးဖြစ်စေထိတ်ဆုံးကဘိုလ်ချုပ်ကြီးဖြစ်စေလွတ်တော်ကခေါ်ရင်သွားပြီးကြားနာဖို့ထွက်ဆိုရတာပဲခင်ဗျာ
သွားရတာပဲညင်းလို့မရတာဒီမှာတော့သွားခြင်းသွားမယ်ဆိုတဲ့သဘောပေါ့လေ
မိုင်ကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်တဲ့ခမောဆေ good night